မင်္ဂလာညနေခင်ဗျာတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ25ရက်ပို့ထုတ်နေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်တွေကိုဘန်ဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ဒီကနေ့အစီအစဉ်မှာကျွန်မအနားလောက်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပါကစ္စတန်မှာဒီနေ့လွှတ်တော်ရွေးကောက်ပွဲတွေစတင်ချင်းပါပြီးနိုင်ပိုင်းကြံပါပဲမဲယုံတစ်ခုနဲ့အသေးခံပုံခွဲတက်ခတ်မှုကြောင့်လူ31ယောက်တမနဲ့သေဆုံးသွားပါတယ်။လောင်နိုင်ငံမှာရေကတ်တာပြိုကျမှုကြောင့်ခုချိန်ထိအတည်ပြုနိုင်တဲ့သေဆုံးသူရေအတွက်19ဦးထိရှိနေပြီးလူပေါင်းရာနဲ့ချီပျောက်ဆုံးနေစေဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူညင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။အစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ကြားတိုက်ပွဲတွေဆက်ပစ်ပြီးဒေသခံတွေထွက်ပြေးနေကြသလိုတချို့ဒေသတွေမှာမြေမြုံပိုင်းအန္တရာယ်တွေနဲ့ရင်ဆိုင်နေရတဲ့သတင်းမှာတော့
အခုချိန်ကမိုးတွေကတ်တဲ့ချိန်တော့မိုးတွေတက်ဆာကြတာသူတို့သွားတာဒီမားရောက်တိုင်းနဲ့၃ယောက်ကတော့ထိသွားတာပေါ့မင်းခဲ့တဲ့သူ
ဒေသခံတို့ပြောသွားတာပါရှင်နောက်ပိုင်းမှာအပြည့်ဆုံးတင်ပြပေးပါမယ်ဒါအပြင်ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲကမြေပြိုကျတဲ့ထဲပါသွားတဲ့အလောင်းတလောင်းမှာမဆယ်ယူနိုင်ရသလိုလူပြောက်လာတိုင်းထားတာ29ဦးရှိနေပြီဆိုတဲ့သတင်းနဲ့ငလင်အန်ရရှိတဲ့ရန်ကုန်မြို့နယ်အနီးတစ်ပိုင်းမှာကြိုတင်ကာကွယ်ရေးနဲ့အကောင်ဆုံးတုံ့ပြန်နိုင်ရတဲ့အတွက်ကုလသမဂ္ဂနဲ့အစိုးရကြားပူးပေါင်းလှုပ်ဆောင်ချက်တွေအကြောင်းနောက်ပိုင်းမှာတင်ပြတော့မှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
ပါကစ္စတန်နိုင်ငံမှာလွတ်တော်ရွေးကောက်ပွဲအတွက်တန်းနဲ့ချီတဲ့မဲဆန္ဒရှင်တွေဒီနေ့စတင်မဲပေးပြီးနိုင်ပိုင်းကြံပါပဲနိုင်ငံနောက်တော်မဲကမဲယုံတစ်ခုရှိပောက်ကွဲမှုဖြစ်ခဲ့ရာကလူ31ယောက်ထက်မနည်းသေဆုံးပြီး40လောက်ထဏ်ရသွားပါတယ်။ကွတန်မြို့ကမဲယုံမှာလူတွေစုဝေးနေစဉ်မော်တော်ဆိုင်ကနဲ့အသေးခံဘုံးကွက်သမားကတက်ခတ်ခဲ့တာဖြစ်ကြောင်းလဲအစစ်မြင့်ရဲရန်ရှိသူက VOA ကိုပြောပါတယ်။ဒီကတိဆုံးသူတွေထဲမှာတော့မဲဆန္ဒရှင်တွေရက်တက်ဖို့ဝင်နေတဲ့နိုင်ငံရေးပါတီတွေကတက်ကြွလှုပ်ရှားသူတွေပါဝင်ပါတယ် IS Islam ဆွေးအဖွဲ့ကတော့အခုနောက်ဆုံးတက်ခတ်မှုကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့တာပါ Baluchistan ပြည်နယ်ရဲ့မြို့တော်ကွတ်တာမှာပဲဒီလာဇမန်နုံကယူကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုတစ်ခုကိုပြင်းထန်တဲ့အထက်ကံဘုံခွဲတက်ခတ်မှုကြောင့်ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းတူပါဝင်လူပေါင်း150ယောက်တိဆုံးခဲ့ပါတယ်ဒီတက်ခတ်မှုမှာလည်း IS သူကြွအဖွဲ့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့တာပါပြပကတိနဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုတွေတိုက်ပြည်မှာဩဇာကြီးမားတဲ့စစ်တပ်ကကျောင်းဝင်စွပက်နေတယ်ဆိုတော့ဆွဆဲချက်တွေထွက်ပေါ်ခဲ့ပြီးနောက်မှာပဲပါကစ္စတန်မှာလွတ်တော်ရွေးကောက်ပွဲတွေဒီနေ့ဆက်ခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်ဟောနော်ဝဲရှာရက်ဖြစ် PMLN ပါတီနဲ့အချင်းပြတ်ခြားစားမှုတွေကိုတက်ဖြတ်ပြီးလူမှုဖူလုံရေးကိုဦးစားပေးတိုင်းပြည်ဖြစ်တိဆက်ဖို့ကတိပေးထားတဲ့နမေကျော်ခရစ်ကက်အားစားသမားဟောင်းအမရန်ခန်ဦးဆောင်တဲ့ PTI ပါတီတို့ကအထူးအရှင်းပြနေကြတာဖြစ်ပါတယ်
စီးရီးယားနိုင်ငံတောင်ပိုင်းမှာဒီကနေ့ပုတ်ထုံးနေ့စစ်သွေးကြွတွေကအသေးခံဘုံးခွဲမှုတွေနဲ့တိုက်ခိုက်မှုတွေကြောင့်အနည်းဆုံး38ယောက်သေဆုံးခဲ့ရပါတယ်။ဆွေးဒါမြို့ထဲကဈေးတစ်ခုနဲ့လူစီကားရာရင်ပြင်အနီးတို့မှာအသေးခံဘုံးခွဲသမားတွေဖောက်ခွဲတိုက်ခိုက်ခဲ့ကြတာပါ။အစိုးရလူလာတဲ့တပ်ဖွဲ့တွေနဲ့အစ္စလာမ်ရဲ့အစွန်ရောက် IS တိုက်ခိုက်ရေးသမားတွေကြားကြီးရွာတွေအနီးမှာလည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။အစ္စလာမ်ပြည်အစွန်ရောက် IS အဖွဲ့ကဆီးရီးယားနဲ့အီရတ်နိုင်ငံတဲကသူတို့ထိန်းချုပ်ခဲ့ရာဒေသအများပြားကိုလက်လွတ်လိုက်ရပြီးဖြစ်ပေမဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတချို့ကိုတော့ထိန်းချုပ်ထားစေဖြစ်ပါတယ်။ဒီသတင်းပတ်တည်းအတွင်းမှာပဲစစ်သွေးကြွတွေထိန်းချုပ်ထားရာဒေသတချို့ကိုဆီးရီးယားတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်ခဲ့ပါတယ်။အထူးသဖြင့်တော့အစ္စရေးတို့သိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်အနီးကဆွေးဒါမြို့ရဲ့အနောက်ဘက်ဒေသကိုသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်ရှင်။
လောင်နိုင်ငံတောင်ပိုင်းမှာတနင်္လာနေ့တုန်းကရေကတ်တာပြိုကျမှုကြောင့်အခုချိန်ထိတည်ပြုနိုင်တဲ့သေဆုံးသူရေအတွက်ဟာ19ဦးထိရှိနေပြီးလူပေါင်းရာနဲ့ချီပျောက်ဆုံးနေစေဖြစ်သလိုထောင်ချီရဲ့ဒေသခံတွေလည်းအုံမဲ့အိမ်မဲ့ဖြစ်နေရပါတယ်။အတာဖုတ်ပြည်နယ်ကဇာဗီယန်စနန်းနွန်ရေကတ်တာတနင်္လာနေ့နောက်ပိုင်းတုန်းကပြိုကျခဲ့ရမှာတော့ကုဗမီတာတန်း9000လောက်ပမာဏရှိတဲ့ရေတွေလူနေရပ်ကွက်တွေနဲ့စီးဆင်းပြီးရာနဲ့ချီတဲ့အိမ်တွေရေနောက်မျောပါသွားသလိုဒေသခံတွေလည်းအိုးအိမ်ဆုတ်ခွာထွက်ပြေးကြရတာပါ။ဗီယန်ချမ်းမြို့တော့တောင်ဘက်ကီလိုမီတာ950အကွာမှာရှိတဲ့ရေကတ်တာကျူပေါမှုကြောင့်အိုးမဲ့အိမ်မဲ့ဖြစ်ရသူစုစုပေါင်း6600ထိရှိကြောင်းလဲအစိုးရဘက်သတင်းကဖော်ပြပါတယ်။ကုညီကစေးလုပ်ငန်းတွေအတွက်အရေးပေါ်ကစေးဖွဲ့တစ်ဖွဲ့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလာအိုနိုင်ငံကိုဆီလွတ်ခဲ့တာပါ။မီကာဝတ်410ထွက်လုနိုင်မဲ့ရေလက်စစ်ထွက်လုရေကတ်တာစီမံကိန်းကိုတော့တောင်ကိုရီးယားနိုင်ငံက SK Engineer နဲ့ဆက်လုပ်ရေးကုမ္ပဏီ၊ Korea Western Power Company တို့နဲ့အတူထိုင်းနိုင်ငံကလက်ပူရီလက်စစ်ထွက်လုရေးကုမ္ပဏီ၊လာအိုနိုင်ငံကအစိုးရ ပိုင်း LHSC တို့ဖက်ဆက်တိစောက်ခဲ့တာဖြစ်ပါတယ်။အမေရိကန်ဒေါ်လာတန်း1000လောက်ကုန်ကျခံတိစောက်ထားတဲ့ရေကာတာကိုတော့ရှင်းနေတဲ့နောက်ဆုံးထားပြီးအပိတပ်ဖို့ရည်ရွယ်ထားတာပါ။မူတီထန်စွာရောသွန်းမှုတွေကြောင့်ရေကာတာဟာအနည်းရှိတဲ့အခြေအနေနဲ့ကြုံနေရပြီးတန်းချိန်5000လောက်ရှိတဲ့ရေတွေဟာစပင်းအမြင့်ထဲကိုအလုံးရင်းနဲ့စီးဆင်းနိုင်တဲ့ကြောင်းတင်းလာနေညာကပြိုမကျခင်နိုင်ပိုင်းလုံမှာပဲဖက်ဆက်လုပ်ငန်းကစတာဆောင်ထုတ်ပြန်သတိပေးခဲ့ပါတယ်။
ဂရိနိုင်ငံမှာအရှိန်မြင့်မြန်နဲ့ပြည်နှံကူးဆက်ခဲ့တဲ့မီးလောင်မှုကြောင့်အနည်းဆုံး84ဦးသေဆုံးခဲ့ရပြီးရှာပွေကယ်ဆယ်ရေးအဖွဲ့တွေကတော့မီးလောင်ထားတဲ့ကားတွေနဲ့အိမ်တွေကိုဆက်ပြီးတော့စစ်ဆေးရှာပွေနေကြပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ဟာဆိုရင်လည်းတနိုင်ငံလုံးဝန်းနေကြေကွဲပွေနေလည်းဖြစ်ပါတယ်။ဝန်ကြီးချုပ်အလက်စစ်စီပရက်စ်ကမနေ့အင်ခါနေ့မှာတနိုင်ငံလုံးဝန်းနေကြေကွဲပွေနေအဖြစ်သုံးရတာသတ်မှတ်ကြောင်းကြေညာထားတာပါ။ဧသင်မျိုးတော်အနီးကရာဖီနာစိတ်ကန်းအနီးအစိုးရဆုံးမီးပြန့်နှံ့လောင်ကျွမ်းခဲ့တာမှာလူအများအပြားကတော့ပင်လယ်ကမ်းခြေဘက်ကိုထွက်ပြေးပြီးမီးပေးလွတ်ဖို့ပင်လယ်ထဲကိုဆင်းခဲ့ကြရပါတယ်။လူပေါင်း900ကျော်ကိုမော်တော်ဘုတ်တွေနဲ့ကဲတင်ခဲ့ရပါတယ်။လူပေါင်း100နီးပါးကိုဆေးရုံတွေမှာကုသပေးနေရပြီးအများစုကတော့မီးလောင်ထံရရထားတာဖြစ်ပါတယ်။ပျောက်ဆုံးသူအရေအတွက်ကိုတော့တရားဝင်ထုတ်ပြန်ထားခြင်းမရှိသေးပါဘူး။ပူပြင်း၆တွေ့တဲ့ရာသီဥတုအခြေအနေမှာလေပြင်းတာကြောင့်မိခါမြင်းမြန်းပြက်နှံကူးဆွက်လောင်ကျွမ်းခဲ့တာပဲမိကျွေးမိကျန်တွေကိုမိသက်သမားတွေနှိမ့်သက်နေရဆဲဖြစ်ပြီးဒီကနေ့မှာတော့မိုးရွာနိုင်တယ်လို့လဲမိုးလေဝသပညာရှင်တို့ကခန့်မှန်းထားပါတယ်ရှင
်ဗီအိုအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683ညလိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ပုံထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ညီစွန်းဘူးတွေလို့ဆွဆွထားတဲ့ Playboy model အမျိုးသမီးကိုငွေပေးတဲ့မတင်ကိစ္စအတွက်သမ္မတနဲ့သူ့ရဲ့ကိုပိုင်ရှင်နေမိုက်ကယ်ကိုရင်တို့ဆွေးနွေးခဲ့ကြတဲ့အသံမှတ်တမ်းတစ်ခုကိုအမေရိကန်ရုပ်သံ CNN ကမနေ့ကပဲထုတ်လွှင့်လိုက်ပါတယ်။သမ္မတယူကောက်ပွဲမှာထရန့်ရှင်ပြိုင်နေစဉ်2016ခုနှစ်တည်းတုန်းကဆွေးနွေးမှုကိုရှင်းနေဖြစ်သူကလျှို့ဝှက်အသံဖန်ထားတဲ့မှတ်တမ်းကိုတော့ကိုရင်ရဲ့ကိုပိုင်ရှင်နေလန်နီဒေးဗစ်က CNN ကိုတုံ့ဝင်ပေးလိုက်တာပါ။ Playboy model မျိုးသမီးကရမ်မက်တူဂဲရဲ့ညီစွန်းမှုကြောင့်ဆွဆွဲချက်ကိုတော့သမ္မတထရန့်ကထပ်တလဲလဲငြင်းဆန်ထားပါတယ်။မီဒီယာလုံငန်းတစ်ခုဖြစ်တဲ့ American Media ကိုမော်ဒယ်မျိုးသမီးကဒေါ်လာ3သိန်းခွဲနဲ့သူ့ဇာတ်လမ်းကိုရောင်းခဲ့ပူပေမဲ့သမ္မတနဲ့ညီစွန်းမှုတယ်လို့ဆွဆွဲထားတဲ့ဇာတ်လမ်းကိုတော့ပုံနှိပ်ဖော်ပြတာမျိုးမရှိခဲ့ပါဘူး။ရှင်နေကိုရင်ကထရန့်ရဲ့မိတ်ဆွေလည်းဖြစ် American Media လုံငန်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ David Packer ကိုရင်းညွှန်းပြောဆိုထားဝင်ရတဲ့ခတ်တူတူအတန်ဖိုင်ထဲမှာတော့အချက်လက်တွေလွှဲပြောင်းပေးနေအောင်ကုမ္ပဏီတစ်ခုအသင့်ဖွင့်ဖို့လုံတဲ့ပွင့်မှုလုံးမဲ့ကြောင့်ဆွေးနွေးထားကြပါတယ်။အတန်ဖိုင်ထဲမှာပဲငွေဘလောက်ပေးဖို့လုံးမလဲဆိုပြီးထရန့်ကမေးမြန်းခဲ့တာကြားတယ်လို့ငွေသားနဲ့ပေးချေကောင်ပေးချေဖို့ကိစ္စကိုလည်းဆွေးနွေးခဲ့ကြပေမဲ့ငွေသားနဲ့ပေးသင့်မသင့်ပြောခဲ့သလားဆိုတာကတော့တည်တည်ကိုယ်ကိုယ်မကြားကြရပါဘူး
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ယွန်ကာရိုဒီကနေ့ဗုဒ္ဓဟူးနေ့တွေ့ဆုံတဲ့အခါမှာတော့သွင်းကုန်စီးကြက်ခွန်ကိစ္စကိုထိတ်တန့်ဥစားဖိဖြစ်ဆွေးနွေးကြမှာပါ။ဥရောပကားတွေအပေါ်ပြစ်ဒဏ်ခတ်အခွန်တိုးကောက်မဲ့အရေးဆိုင်ငံ့ထားစီဖို့အမေရိကန်သမ္မတကိုနားချစီယုံပြီးအမေရိကန်နဲ့ဥရောပသမ္မတကြားကုန်သွယ်ရေးစစ်ပွဲကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့ဥရောပကောင်စီအကြီးအကဲဝါရှင်တန်ကိုလာရောက်တာပါဥရောပကားတွေအပေါ်အခွန်တိုးကောက်မဲ့ဆိုရင်တော့ဂျာမနီရဲ့ကားထုတ်လုပ်ရေးကဏ္ဍကိုအထည်နာစေမှာဖြစ်ပါတယ်သမနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အမေရိကန်ဘက်ကတိုးမြှင့်ကောက်ခံနေတဲ့ကြီးလေးတဲ့အခွန်ထက်တောင်ပိုများမှာဖြစ်ပါတယ်အမေရိကန်ရဲ့သွင်းကုန်ကုန်သွယ်ဘက်တွေအပေါ်အခွန်တွန်းမြန်ကောက်ခံဖို့ချင်းချောက်ထားတဲ့အမေရိကန်သမ္မတထရန့်ကတော့မနေ့အင်ကာနေ့ညနေပိုင်းမှာနှစ်ဖက်သဘောတူညီချက်ထွက်ပေါ်လာရေးအပေါ်တိတ်ပြီးမျှော်လင့်မထားတဲ့ပုံစံမျိုးပြောပါတယ်အမေရိကန်နဲ့ဥရောပသမ္မတတို့နှစ်ဖက်စလုံးကအခွန်ကောက်ခံမှုကုန်သွယ်ရေးအတားအဆီးနဲ့အစိုးရရဲ့ပံ့ပိုးမှုတွေအလုံးကိုဖယ်ရှားမှာဖြစ်တယ်လို့မနေ့အင်ကာနေ့နောက်ပိုင်းမှာအမေရိကန်သမ္မတကထွတ်တယ်လူမှုကွန်ရက်မှာပြောဆိုပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကုန်သွယ်ရေးမူဝါဒတွေကြောင့်ဆုံးရှုံးမှုတွေကျွမ်းလာတဲ့အမေရိကန်စက်ပြိုးမွေးမြူရေးသမားတွေအတွက်အရေးပေါ်ကူညီထောက်ပံ့မှုဖြစ်ဒေါ်လာ12ဘီလီယံသုံးစွဲဖို့ရှိနေပါတယ်။သမ္မတထရန့်ဆိုရကသွင်းကုန်ကိုတိုးမြှင့်ကောက်ခံခဲ့တာကိုကုန်သွယ်ဘက်နိုင်ငံတွေကတံပြန်အရေးယူဆောင်ရွက်ခဲ့တာကြောင့်အမေရိကန်စားတောက်ကုန်ထုတ်လုပ်သူတွေဒေါ်လာတန်ပေါင်းထောင်ချီဆုံးရှုံးရလိမ့်မယ်လို့မျှော်လင့်ရတဲ့အတွက်ဒိုင်းရဲ့ကူညီထောက်ပံ့မှုစက်ပြိုးဝန်ကြီးဌာနကကြေညာလိုက်တာပါ။အစိုးရရဲ့ထောက်ပံ့ကူညီမှုကြောင့်ဆုံးရှုံးမှုကတက်တာရနိုင်ပေမဲ့လုပ်ငန်းရှင်တချို့ကတော့အမေရိကန်ရဲ့သွင်းကုန် တုံ့ပြန်မှုကြောင့်ရေရှည်ရက်ရိုက်ခတ်လာမဲ့အကျိုးဆက်တွေအတွက်တော့အထောက်အကူမဖြစ်နိုင်ဘူးလို့ပြောဆိုနေကြပါတယ်။အမေရိကန်သမ္မတအင်ပီရိုတာဝန်ရှိသူတွေကတော့တွင်းကုန်စီးကျက်မှုအစ်တွေကြောင့်ပြည်တွင်းမှာရေရိုကာလမပြောပတ်လောက်တဲ့နစ်နာမှုတွေသာကြောမှာဖြစ်ပြီးရေရှည်အမေရိကန်စီးပွားရေးမှာအသာရနိုင်ကြောင်းပြောဆိုထားကြပါတယ်။
မြောက်ကိုရီးယားနိုင်ငံအနောက်မြောက်ကမ်းရိုးတန်းမှာရှိတဲ့ဆိုဟေဂျိုဒုလွတ်တင်စခန်းကအဓိကနေရာတွေကိုဖျက်သိမ်းနေတဲ့ဂျိုဒုဓာတ်ပုံတွေထွက်ပေါ်လာပြီးနောက်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချီးကျူးစကားပြောပါတယ်။မြောက်ကိုရီးယားနိုင်ငံအခြေအနေကိုလေ့လာဆောင်ကြည့်သုံးသပ်နေတဲ့အမေရိကန်အခြေစိုက် 38 North အဖွဲ့ကဂျိုဒုဓာတ်ပုံတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ဒီလိုဖျက်သိမ်းနေတဲ့အပေါ်အသိအမှတ်ပြုတယ်လို့သမ္မတထရန့်ကပြောကြားခဲ့တာဖြစ်ပါတယ်။
ဒီကနေ့ညနေခင်းနောက်ဆုံးအသတင်းလေးကိုကိုအောင်လွင်ဦးနဲ့မသိင်ထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မရီကိုဆက်တိုက်တင်ပြသွားပါမယ်မြန်မာအစိုးရတပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့အကြားတိုက်ပွဲတွေဆက်ဖြစ်နေပြီးရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာတော့ထောင်ထားတဲ့မင်းမြုံမိုင်းနင်းပြီလို့ဒေသခံရွာသားအမျိုးသမီးတို့မနေ့ကတေဆုံးခဲ့ပြီးရွာသားနှုတ်ထိခိုက်ဒဏ်ရာရခဲ့ပါတယ်တိုက်ပွဲတွေကြောင့်ဒေသခံတွေအုံဝင်ဆုံးခွာထွက်ပြရတဲ့အချိန်နဲ့အပြင်မင်းမြုံမိုင်းတွေထောင်လာကြလို့လဲဒေသခံတွေကိုထိခိုက်တဲရောက်မှုတွေရှိလာပါတယ်ကချင်နယ်ရှမ်းပြည်နယ်အတွင်းကမတိငိမ့်တဲ့စီးရဲကြီးရဲ့နောက်ဆုံးအခြေအနေကို VOA သတင်းထောက်နိုင်ကွန်အိမ်ကစုံစမ်းမေးမြန်းတင်ပြထားပါတယ်
ပြည်ကတဲ့23ရာစုပင်လုံငင်းချမ်းရည်ညီလာခံမှာ KIA ပါဝင်မြောက်ပိုင်းတိုင်းဒေသမဟာမိတ်တွေတက်ရောက်လာတာမို့ငင်းချမ်းရည်အတွက်မျောလင့်စရာရှိလာပေမဲ့ KIA နဲ့မြန်မာစုရတို့ကြားတိုက်ပွဲတွေကတော့မနေ့ကထိတော့မရသေးပါဘူး။ကချင်ပြည်နယ်ဖားကဒေသမှာမနေ့ကထိတိုက်ပွဲတွေရှိနေတယ်လို့ဒေသခံကိုနောင်လက်က VOA ကိုပြောပါရတယ
်။မနေ့ကတော့နှစ်သိန်းပါပြစ်ကြတယ်သမဟာကိုလည်းခရင်6နဲ့ကျွန်တော်တို့ဒီတပ်မဆုံးလုံးလက်အောက်ခံစာအမီတော့မတည်ဘဲမှာဖြစ်ကြတာပေါ့နော်
။ကချင်ပြည်နယ်ဖားကမြို့နယ်နဲ့တနိုင်းမြို့နယ်တွေမှာတမ်ဘရုံနဲ့တိုက်ပွဲထိတွေ့မှုတွေရှိနေစေလို့လဲ KIA ဘက်ကပူမူကြီးစော်ကန်ကလည်းအတည်ပြုပြောဆိုခဲ့ပါတယ်တိုက်ပွဲကြောင့်ဒေသခံတွေအိုးအိမ်ဆုတ်ခွာထွက်ပြေးတာမျိုးဖြစ်လာသလိုတချို့နေရာတွေမှာဒေသခံတွေအနေနဲ့မြေမြုပ်မိုင်းအန္တရာယ်ကိုပါကြုံလာရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တမိုးညဲမြို့နယ်ခွဲမုံစည်းကျေးရွာအုပ်စုမန်ကျဲရွာသား၃ဦးမိုင်းနှင်းမိတာကြောင့်ဒေဆုံးတန်ရာရမှုတွေဖြစ်ပွားခဲ့တယ်လို့လူနာနဲ့နှိစပ်သူမတ်တော်မိုင်ကပြောပါတယ်
ကျွန်တော်ဖြစ်တာမနေ့ကညနေ9:00တော့ပေါ့နော်အဲဒီတော့မာကျူဖေးုံရောက်ပါတယ်ကျွန်တော်တို့အစ်တီတော့လူနာက2ယောက်ဖြစ်တာက3ယောက်ပေါ့နော်အဲတယောက်ကဆစ်ချင်းဆုံးသွားတယ်အဲ့မှာအခုကလာကျူဖေးုံမှာ2ယောက
်အမျိုးသမီးတို့ဦးတည်ဆုံးပြီးတန်ရာရသူနှစ်ဦးကတော့လာရှုဆေးရုံမှာစေဝါကူတာမှုခံနေရတာပါတည်ဆုံးသူတော်လရှိကော့နန်တန်ရာရသူဦးလက်တွဲတော်လသောဆိုင်မိုင်ပါဝင်ရွာသား9ဦးဟာမိုးရှာရင်မိုင်းနေမိခဲ့တယ်လို့မှတ်တော့မိုင်းကပြောပါတယ
်အခုချိန်ကမိုးရီခတ်တဲ့အချိန်ဆိုမိုးရီတက်ဆာကြတာသူတို့သွားတာဒီ9ယောက်သွားရင်လည်း3ယောက်ကတော့ထိသွားတာပေါ့နေခဲ့တဲ့သူ1018မိနစ်လောက်မှာကျဲမိုင်းလက်ကျန်နေဖြစ်တော့ပြိုင်မိုင်းလို့မျိုးဖြစ်တယ်ဘယ်သူထောင်ထားတာလဲတော့မသိဘူ
းပောက်ကွဲတဲ့မိုင်းဟာ2018စစ်ကြံမိုင်းတွေဖြစ်ပြီးဘယ်သူထောင်ထားတဲ့မိုင်းဆိုတာမသိရှိဘူးလို့မှတ်တော့မိုင်းကပြောပါတယ်2017ခုနှစ်မှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့ကြားတကြောပြန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့ဒေသတွင်းမှာနှစ်ဖက်တပ်တွေလုံခြုံရေးရထောင်ထားတဲ့မိုင်းတွေဟာဒေသခံရွာသားတွေအတွက်အန္တရာယ်တစ်ခုလို့ဖြစ်လာခဲ့ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA ကနယ်မြေခံတာဝန်ရှိသူဗိုလ်မှူးကြီးစော်ကန်ကတော့တိုက်ပွဲတွေရဲ့အကျိုးဆက်ကြောင့်မြေမြုပ်မိုင်းတွေရှိလာခဲ့တယ်လို့အခုလို့ပြောပါတယ
်။အစိုးရတပ်ပစံလည်းသူတို့စွန့်လွတ်မိုင်းထောင်တဲ့ဟာတွေရှိတယ်သူတို့ထောင်တဲ့ဟာကမျက်စိခံတဲ့ဟာမျိုးတွေအလုံးစုံစနစ်လောက်အထိသူကပောက်ကွဲနေတာပေါ့ကျွန်တော်တို့ဘက်ကကျတော့အဲ့လိုမျိုးဆွလွတ်မိုင်းတော့သိမရှိဘူးကိုယ့်ရဲ့လုံခြုံရေးအရာထောင်ထားတာရှိတော့ညာလဲသူကဒီနေရာကိုပြန်တွေ့တော့မယ်ဆိုလို့ရှိရင်တော့အားလုံးပြန်ချက်ဖြုတ်သိမ်းပြီးတော့ယူသွားကြတာကျွန်တော်လည်းအဲ့လိုပဲအောက်ချီကိုအမြဲတမ်းတတိပိတ်နေကြနေတယ်မြေမြုပ်မိုင်းကိစ္စကတော့သူတို့တက်ကွဲနေရှိနေတဲ့ကာလပတ်လုံးကတော့မြေမြုပ်မိုင်းတော့ရှိနေမှာပဲ
ရှမ်းပြည်နယ်တောင်ပိုင်းကျေးတီမြို့နယ်ဟူပုံကျေးရွာအုပ်စုနောက်ရွာနီဇူလိုင်လ23ရက်နေ့မှာလဲမြန်မာတပ်မတော်နဲ့နယ်မြေခံတိုင်းဒေသတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲကြောင့်ဝမ်ဖိန်ဖုန်ကြီးကျောင်းမှာတိမ့်ချောင်ရောက်ရှိလာကြတဲ့စစ်ပေးချောင်ရွာသားတရာနီးပါးဟာဒီကနေ့မှနေရာရင်းကိုပြန်ကျပြီလို့ကျေးတီမြို့နယ်ပြည်နယ်လှုပ်တော်ကုစလဲစိုင်းစာမင်းကပြောပါတယ်။
ဖိုင်ဘုကဇူယန်တံမတော်နဲ့ဟိုအာဒီအက်စ်နဲ့ပြန်ဖြစ်တယ်ဖြစ်တော့ရွာနဲ့နည်းနည်းပြီးတော့ရွာလူတွေရှောင်လာတာပေါ့နော်
။တောင်ပိုင်းရှမ်းပြည်တံမတော်ကတော့သူတို့အဖွဲ့နဲ့တိုက်ပွဲဖြစ်ပွားခြင်းမရှိဘူးလို့ဗိုလ်မှူးကြီးဆိုင်ဦးကညင်းဆိုထားပါတယ်။ ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကစပြီး NCP ရတောင်ပိုင်းရှမ်းပြည်တပ်မတော်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားမိုင်းကန်မြို့နယ်တွင်၄ရက်ဆက်တိုက်ဆိုလိုတိုက်ပွဲဖြစ်ပွားခဲ့ရမှာဒေသခံထောင်ချီစစ်ဘေးသိမ်းရှောင်နေကြရပါတယ်ငင်းချမ်းရေးကော်မရှင် PC သွင်းမှုဒုဗိုလ်ချုပ်ကြီးခင်စောဦးငိမ့်စာဦးဆောင်တဲ့ကုစလေဖွဲ့နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ခေါင်းဆောင်တွေနဲ့ဇူလိုင်လ20ရက်နေ့တုန်းကထိုင်းနိုင်ငံချင်းမိုင်မြို့မှာတိုက်ပွဲရှော့ချနိုင်ရေးအတွက်အလို့သဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့စည်းတွေတိုက်ပွဲပြန်လည်ဖြစ်ပွားလာတယ်လို့ဒီလိုတိုက်ပွဲတွေကြောင့်လက်ရှိအစိုးရကနေတည်ဆောက်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်နှောက်နှေးကြကြပြီးတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပြတ်ပြားမှဆိုးတယ်လို့လည်းငင်းချမ်းရေးရေလှုပ်ရှားသူတွေကနေသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ငံအိမ်မှာရှင်ခုတော့ဖားကံမြေပြိုတဲ့တင်းဖက်ဆက်ရအောင်ပါကချင်ပြည်နယ်ဖားကံမြို့နယ်ထဲကတက်တန်းလုံလောက်ကအတွင်းမနေ့ကမြေပြိုကြမှုတွေပါသွားတဲ့ရင်မစေးကြောက်ရှာဖွေပျောက်ဆုံးနေသူတွေထဲကလူပျောက်လက်တိုင်းထားတာ28ဦးထိရှိနေပြီဖြစ်ပြီးခုချိန်ထိအလောင်းတလောင်းမှမဆဲယူနိုင်သေးဘူးလို့ဖားကံဒေသခံတွေကပြောပါတယ်2018ခုနှစ်အတွင်းမှာကိုဖားကံဒေသတဲ့မြေပြိုကြမှုကြောင့်တေဆုံးသူပေါင်း120ကျော်အထိရှိသွားပြီဖြစ်တဲ့အတွက်မြေပြိုကြမှုအနေနဲ့တိတ်ကြီးမလိုနေတဲ့နေရာတွေလုပ်ွက်တွေကိုဝင်ရောက်ကြောက်တူရှာဖွေတာမလုပ်နိုင်အောင်အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်တားမြစ်တယ်လို့ဒေသခံနိုင်ငံရေးပါတီတွေကတိုက်တွန်းပါတယ်မဆူမုံကတင်ပြထားပါတယ်
မနေ့တနင်္လာနေ့ဇူလိုင်လ24ရက်နေ့မနက်9နာရီလောက်ကကချင်ပြည်နယ်ဖားကံမြို့နယ်စက်မှုအုပ်စုမမုံကျေးရွာအပိုင်အောက်မန်နင်းချောင်ကျေးရွာအနီးကြောက်စိမ့်နန်းတော်ကြောက်စိမ့်တူဖော်ရေးကုမ္ပဏီရဲ့တက်တန်းကုန်လုပ်ကွက်ကနေကြောက်ကဘာနေရန်ပြိုကျခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေနေသူလူအတော်များများမြေပြိုကျမှုတွေပါသွားခဲ့ပါတယ်အခုချိန်ထိကတော့ကြောက်တူးသမားတွေရဲ့မိသားစုတွေလုပ်ဖော်ကင်ဘတ်တွေကတက်ဆိုင်ရာကိုလူပြောက်လာတိုင်ကြားထားတာကတော့ဒီကနေ့ဇူလိုင်လ25ရက်နေ့အထိ28ဦးထိရှိသွားပြီဖြစ်ပြီးမြေပြိုကျသွားတဲ့ကဘာကအင်မတန်မဆောက်လွန်းတဲ့အတွက်ကယ်ဆယ်ဖို့ခက်ခဲနေတာမို့အခုချိန်ထိတဦးတယောက်ကိုမှဆယ်ယူနိုင်သေးတာမရှိသေးဘူးလို့ဖားကန့်ဒေသခံလည်းဖြစ်နယ်မြေကန်သတင်းသမားတူလည်းဖြစ်တဲ့ကိုဇော်မိုးထက်ကနောက်ဆုံးအခြေအနေကိုပြောပြပါဗျာဒီ
နေ့နောက်ဆုံးစဉ်းစားချက်နေ့တိုင်းမှာ၂ယောက်တိုးလာတဲ့မမုံချေးရွာကပေါ့တိုးလို့အလုံး28ယောက်ဖြစ်မှာပေါ့သူတို့ပြန်မလာတဲ့လူတွေကိုလာပြီးစီးရင်ပေးရပေါ့ဆယ်လို့ရောက်မစင်းသားပါသေးတယ်ဟုတ်အဲ့ဒီတရားရောက်ဖို့တော့မှခုလမ်းတွေပါဖောက်နေတယ်အဲ့ဒီဆက်တွေပါတွေနဲ့ဆရာနေရာတွေနဲ့ဘာမှမလုပ်နိုင်သေးဘူး
တဆာယာအာနာပိုင်နေနိုင်ရေးကူညီမှုအသင်းနဲ့လူမှုကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကတော့အဲ့ဒီမြေပြိုကျမှုဖြစ်ခဲ့တဲ့နေရာအထိတွားရောက်ပြီးတော့ကူညီကယ်ဆယ်ရေးကြိုးပမ်းဆောင်ရွက်နေကြတာဖြစ်ပါတယ်ဒီလိုမြေပြိုကျမှုတွေဖြစ်နေပေမဲ့လည်းအဲ့ဒီမြေပြိုကျတဲ့နေရာအနီးတဝိုင်းအထူးသဖြင့်မြေပြိုကျနိုင်တဲ့အန္တရာယ်ရှိနိုင်တဲ့နေရာတွေမှာအခုချိန်ထိကြောက်တွေကိုရှာဖွေနေကြဆဲဖြစ်တာကိုတွေ့ရတာကတော့အင်မတန်စိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့ဒေသခံသတင်းသမားကိုဇော်မိုးထက်ကပြောပြပါတယ်
အဲ့ဒီနေရာကိုလောလောဆယ်တော့ကျွန်တော်နေချင်းပိုင်းကရောက်တာပေါ့နော်ဒီကိစ္စကရောက်တော့အဲ့ဒီနာရှိတဲ့လူမှုကူညီအတင်းတွေပေါ့နော်အဲ့ဒီရက်ကွက်အုပ်ချုပ်ရေးမှုတို့ပါတော့အဲ့လိုဟာမျိုးတွေကလမ်းဖောက်နေတယ်ပေါ့နော်လမ်းဖောက်ဆိုတော့အဲ့ဒီနေရာကိုသွားဖို့လည်းတော်တော်ခက်ခဲတယ်အဲ့လိုမျိုးဆိုတော့တို့အဲ့ဒီနေရာကိုသွားဖို့အတွက်ကိုတို့လောလောဆယ်အဲ့ဒီနာကကုမ္ပဏီတွေကရန်ရပါညာခေါ်ပြီးတော့မှအဲ့ဒီနေရာကိုဆင်းဖို့အတွက်လမ်းဖောက်တာပေါ့ရန်ရပါညာဆင်းဖို့အဲ့နိုင်ရေးကူညီမှုအတင်းကားပါညာအလောင်းပေါ်လို့ရှိရင်ကောက်ဆယ်မှုဆင်းဖို့အတွက်ရှိတယ်နောက်အဲ့သူတို့ကတချို့နေရာတွေကအန္တရာယ်ရှိသတိပေးဆိုင်ဖို့ဒီကစိုက်ထားတာရှိတယ်ဗျ။ကြောက်ကမ်းပါတွေပေါ့နော်။ချက်တန်းမသွားလာတာမျိုးတွေရှိတယ်။ဒါပေမဲ့ဒီမှာကလည်းမရှိဘူးရဲ့။မနေ့ကအဲ့ဒီနေရာကမြေပြိုတာကိုအဲ့မြေပြိုတဲ့ဒီအောက်ကိုသွားပြီးတော့အပေါ်လည်းပြိုနေပြိုထပ်ပြိုမဲ့အလားအလာတွေရှိကြတာကိုဒီမိသေးသမားတွေကတက်ရှာတယ်။အောက်ကရဲတွေကတားတယ်။ဂယုကိုမဆိုင်တာဒါအထက်ဆိုးတာကအဲ့ဒီကပြိုကျသွားတဲ့ကဗျံကြီးတောက်ထိတ်ကတည်းရောတိုက်ချတာရှိသေးတယ်ဗျ။အဲ့ဒါကြတော့ဟိုကျွန်တော်တို့လူတွေကလည်းစီကံလိုက်လာတဲ့အပိုင်းမှာရန်လူအတ္တိတာကိုတွေ့တယ်ဗျဟုတ
်။အခုဆိုရင်တော့2018ခုနှစ်အတွင်းဖားကန့်ကြောက်စိမ့်နယ်မြေတဲ့ January လကနေအခု July လကုန်အထိမြေပြိုကျမှုတွေအတွင်းတည်ဆုံးသူအလောင်းရှာဖွေတွေ့ရှိခဲ့တာဆိုရင်အလောင်း120ကျော်ထားပြီဖြစ်တယ်လို့အလောင်း120ကျော်အထိရှိသွားပြီဖြစ်လို့ဒီနှစ်ကတော့အတော်လေးကိုအခြေအနေဆိုးဝါးလာနေတယ်လို့ဒေသခံတွေကပြောပါတယ်အခုလိုမြေပြိုကျလို့လူရာနဲ့ချီပျောက်ဆုံးတည်ဆုံးနေရတဲ့အန္တရာယ်များလွန်လာတဲ့ကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေနေမြေစာပုံတွေတက်တန်းလို့လုတ်ကွက်နေတဲ့ဝင်ရောက်ကြောက်ထူးဖော်တာမျိုးတွေမလုပ်အောင်သက်ဆိုင်ရာအာဏာပိုင်တွေနဲ့တာဝန်ရှိတဲ့သူတွေဘက်ကတင်းတင်းကြပ်ကြပ်ဓာစီပိတ်ပင်တင်တယ်လို့ကချင်မျိုးသားကွန်ကရက်ပါတီကဥလဖိုင်အောင်လာကတိုက်တွန်းပြောဆိုလိုက်ပါတယ်
။ကြောက်စိမ့်တွင်းနဲ့ပတ်သက်ပြီးမှတင်းတင်းကြပ်ကြပ်နဲ့ဒီအတက်တုတ်တွင်းသဘောကပြန်စားရတဲ့ကိုသူ့ဖို့ဖို့ကျင်းလို့ပြောဆိုခဲ့ပါတယ်။ဒါနဲ့ကျင်းလို့သက်ဆိုင်တဲ့လူကြီးမင်းကြီးကလည်းကျင်းလို့ပြောတဲ့ကျောင်းစီတွေကိုအလေးမမူပြုမထားကြပါဘူးဒီတက္ကသိုလ်ဒီဌာနကနေလဲနိုင်ခွဲကြတော့သူ့ဖို့တဲ့နေရာမှာ
叽叽喳喳，你看那几百户，几十年的都跑进入到处去跑的，然后进入的。我都跑来你嘛嘞，咱们开来你啊，我都不抓我的，俺俩的下几路都是金巴的。
啊，可罗没有，路亚那起出来表来对接别西尼亚的屁股咯，比老鼠苏亚不嘎，啊，土盖沙也你呢，俺们从盖对偏心对那边路嘞，带多家的路，你表家母嘞对路表送对送给伢嘞，踢开你那母嘞呢，将一袋都米打住嘞个，个前边呢苏亚呢，到三亚公民大会时都嘞不嘎，踢要的过年偏心母嘞少一百步，对他看你个带多你家吧嘞。
မဆုမမရှင် FOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။တမိုင်းဝင်ဆောက်ဦးရရှိပြီးတော့လူနေထူထပ်တဲ့ရန်ကုန်မြို့နယ်အနီးအဝိုင်းမှာငလင်အနီးရရှိတာကြောင့်ငလင်ဘေးတံကြိုတင်ကာကွယ်ရေးနဲ့အနီးဖြစ်လာရင်အကောင်ဆုံးတုံ့ပြန်နိုင်ဖို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့မြန်မာအစိုးရတို့ပူးပေါင်းပြီးစီမံချက်တရရေးဆွဲဆောင်ရွက်နေပါတယ်။ဒီအကြောင်းကိုတော့ကိုထက်အောင်ခန့်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်။
ပကောငလင်ကျောင်းနဲ့အနေငယ်သာကွာဝေးတဲ့ရန်ကုန်မြို့မှာတဘာဝဘေးအနေနဲ့ငလင်တန်းကြုံတွေ့လာတဲ့အခါကြိုတင်ပြင်ဆင်တုံ့ပြန်နိုင်မှုကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့အစိုးရတို့ပူးပေါင်းပြီးစီမံချက်တစ်ခုကိုရေးဆွဲနေပါတယ်။ UNDP နေနဲ့ပြည်ထောင်စုစစ်တာဝန်ရှိသူတွေနဲ့ဆွေးနွေးနေပြီးအခုလိုငလင်ကြိုတင်ပြင်ဆင်တုံ့ပြန်ရေးစီမံချက်ရေးဆွဲတာဟာလူနေထူထပ်ပြီးရှေးခေတ်သမိုင်းဝင်အစားအသောက်တွေရှိတဲ့ရန်ကုန်မြို့အတွက်လိုအပ်တယ်လို့ UNDP က Sustainable and Inclusive Group အဖွဲ့ကောင်းဆောင်Mr. Biplab Chowdhury ga kulu pyo bare.
Well, thank you very much. I think we all know that Yangon has been a very important historic urban region for
Along the time be Yangon myo kha a ye ba de tamai win asau u ri pain san de myo ba. Pi lo lu nei mu ga le thu dat de so lo tai da asau u ri ga le ta phie phie ne to wa la ni ba de. Nawa nangan ga ngalin jo bon ma shi da so lo Yangon lo lu nei mu thu dat pi lo tamai win asau u ri a mya ji shi de myo ma kana lai ngalin be an de ye twae ကျူတင်ပြင်ဆင်ဖို့နဲ့အကောင်းဆုံးတုံ့ပြန်နိုင်ဖို့ကအရေးကြီးပါတယ်။ဒါကြောင့်အစိုးရရဲ့ငလင်အန်ဒီရဲ့တုံ့ပြန်ရေးဆောင်ရွက်ချက်တွေမှာကုလသမဂ္ဂအနေနဲ့နီလန်းမျိုးစုံနဲ့ပါဝင်ကူညီနေတာပါ။
တိုင်းဒေသကြီးအဆင့်ငလင်ဘေးအန်ဒီရဲ့အတွက်ကျူတင်ပြင်ဆင်ရင်းနဲ့တုံ့ပြန်ရေးစီမံချက်ကို UNDP ကနှီးပညာပိုင်းကူညီပြီး EU လူသားချင်းစာနာထောက်ထားမှုများဆိုင်ရာအကူအညီပေးရေးအဖွဲ့အစည်း ECHO ကငွေကြေးထောက်ပံ့ပါတယ်။အစိုးရဘက်ကဆိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကပူးပေါင်းပြီးစီမံကိန်းရေးဆွဲအကောင့်ထည့်ပေါ်နေတာဖြစ်ပါတယ်။ရန်ကုန်တိုင်းဟာငလင်းအနေနဲ့ကြောင်းနိုင်ကြီးများစွာရှိရလို့ပညာရှင်နဲ့ကျောင်းရင်သူတွေကခန့်မှန်းထားကြပါတယ်။ဒါအပြင်တခြားသဘာဝဘေးအန္တရာယ်များအတွက်လည်းကြိုတင်ပြင်ဆင်တုံ့ပြန်ရေးအစီအမံများဆောင်ရွက်ထားတယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းကဆိုပါတယ်
။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနရဲ့လမ်းညွှန်မှုကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နိုင်ငံပိုင်းပံ့ပိုးကူညီမှုဖြင့်ဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနမှတိုင်းဒေသကြီးအဆင့်ငလင်ဘေးရန်တွေအတွက်ကြိုတင်ပြင်ဆင်ရေးနှင့်တုံ့ပြန်ရေးစီမံချက်ရေးဆွဲခြင်းဟာဆောင်ရွက်သွားမှာဖြစ်ပါတယ်။ငလင်အတွက်သာမကအခြားသောသဘာဝဘေးရန်တွေအတွက်လည်းကြိုတင်ပြင်ဆင်ရေးနှင့်အရေးပေါ်တုံ့ပြန်ရေးစီစဉ်ရာကိုကျွမ်းကျင်သူဝန်ကြီးချုပ်များဖွဲ့စည်းပွဲအကူအညီဖြင့်ဆောင်ရွက်လျက်ရှိပါတယ်။
ရန်ကုန်မြို့ဆောက်ဦးတွေကိုပညာရှင်တွေကတိုင်းတာကြည်ရမှာကြံ့ခိုင်မှုမပြေဝါပဲအဲအဆောက်ဦးတွေထဲမှာဌာနဆိုင်ရာဆောက်ဦးတွေလည်းပါဝင်နေလို့တိုင်းဒေသကြီးတဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနဦးစီးမှုဦးဝင်းရွှေကဆိုပါတယ
်အခုလက်ရှိရန်ကုန်မှာဘလောက်ကြောင်ဖန်ခံနေလဲကျွန်တော်တို့ဘလို့မှတွက်လို့မရဘူးဒါမြန်မာနိုင်ငံလင်းလင်းကော်မတီတို့အင်ဂျင်နီယာတင်းတို့ UHD တို့ YCDC တို့ပေါင်းပြီးတော့မှကျွန်တော်တို့ပြီးခဲ့တဲ့နှစ်က Building Assessment ဆိုလုံ60ပါလို့ဆိုအဲ့ဒီလုံ60ကိုဒီပညာရှင်တွေတို့ခဏဟိုပါရပေါ့နော်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ building ကုတ်ကြီးပေါ့ဒါကြီးကိုကျွန်တော်တို့မြန်မာဟိုပါတော့ဆောက်လေဦးကြီးဌာနနဲ့ဒါ UN Habitat နဲ့လုပ်ထားတာပေါ့နော်အဲ့တော့အဲ့ဒီကုတ်ကြီးနဲ့သူ့ဆန်လုံးနဲ့တိုက်လိုက်တဲ့အချိန်မှာအကုန်လုံးက level ရဲ့အောက်မှာပဲရှိတယ်အဲ့တော့60လောက်အဲ့ဒီမှာဘယ်အရေးပါလဲဆိုတော့ကျွန်တော်တို့အစိုးရဟိုမီတာအစောက်ပါတယ်ကျွန်တော်ကယ်ရေးရဆိုဘူလောင်နှလုံးပါဘူလောင်နှလုံးက red ကပြန်ပြင်လို့တော့မရဘူးကြိုကြရမှာအဲ့လိုဖြစ်တဲ့အခါကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့ပြဿနာ
ဒီစီမံချက်ကိုရန်ကုန်မန္တလေးစကိုင်းပဲခူးတိုင်းကချင်ပြည်နယ်ချင်းပြည်နယ်တို့မှာရေးဆွဲဆောင်ရွက်ရှိပါတယ်ဒီစီမံချက်ရေးဆွဲခြင်းဆိုင်ရာအလုံးစွန်းနေပွဲကိုဒီကနေ့မနက်ပိုင်းကရန်ကုန်မြို့မှာပထမဆုံးပြုလုပ်သွားပြီးနောက်ထပ်စွန်းနေပွဲတွေပြုလုပ်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခမ်းပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆဲရအောင်ပါမြောက်ကိုရီးယားနိုင်ငံအနောက်မြောက်ကမ်းရိုးတန်းမှာရှိတဲ့ဆိုဟေးဂျူရူလွတ်တင်ရေးစခန်းစတင်ဖျက်သိမ်းတာကိုဂျူရူကနေရရှိတဲ့ပုံရိပ်တွေမှာတွေ့ရတာကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီကျူးပြောဆိုလိုက်ပါတယ်မြောက်ကိုရီးယားဘက်ကအခုလိုဆောင်ရွက်လာတာဟာစင်ကာပူမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကသမ္မတထရမ့်ကိုပေးထားတဲ့ဂရီအတိုင်းအကောင့်ထဲပေါ်လာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ် VOA သတင်းထောက်ဆီနီစိန့်စ်ပြဖို့ထားတဲ့သတင်းလွှာကိုကောင်းအောင်ကပြောပြချပါတယ်
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်စာဩစတြေးလျနိုင်ငံသားဝန်ကြီးကာကွယ်ရေးဝန်ကြီးတို့နဲ့ကယ်လီဖိုးနီးယားမှာတွေ့ဆုံဆွေးနွေးကြတဲ့အကြောင်းအရာတွေထဲမှာမြောက်ကိုရီးယားနျူကလ িয়ার အရေးလဲပါဝင်ပါတယ်။ဇလန်လအတွင်းရိုက်ကူးထားတဲ့ဂျိုရူတပ်ပုံတွေထဲမှာတော့ဇွန်လအတွင်းတို့ကရိုက်ကူးထားတဲ့ပုံတွေနဲ့မတူပဲမြောက်ကိုရီးယားရဲ့ဒုံးမြန်စမ်းသပ်ပြစ်လွတ်တဲ့စကန်စတင်ဖျက်သိမ်းနေတဲ့အနေအထားကိုတွေ့ရပါတယ်။ဒါပေမဲ့လည်းဒီပေါ်အမေရိကန်ဘက်ကသတိနဲ့စောင့်ကြည့်နေပါတယ်။နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုက
We've been pressing for there to be
Okata game kiri pe thar de time don pyan san tat de niya phyet thain de ka ma si si ye mu re ai niya ma shi ni nai bo taung so phia pe ni ba de ku ro de law be pyo nai ba de
myan korea ni ne naw de sin ba lou phu lo mle so ra ne patet pi ro le win ji phon pe u ga aku lo pyo ba de
they need to completely fully
a lo lwe ku yo shin ba de nuclear a ye a lo song phyet thain mo ba da okata game kiri pe thar da phit de lo ka ba ji ni ne le ku ra tam ka long jong yin kaung sin maဆုံးဖြတ်ချက်ချမှတ်ပြီးတောင်းဆိုနေတာပ
ါမြောက်ကိုရီးယားရဲ့လက်နက်ဖြတ်သိမ်းရေးစတင်ကြိုးပမ်းမှုအပေါ်အမေရိကန်လွှတ်တော်အမတ်ဒီကလည်းသတိနဲ့ကြိုးဆိုပါတယ်ဒီမိုကရက်ထက်လွှတ်တော်အမတ်ခရစ်စတိုဖာကွန်းစ်က
This is the first sign
ထိပ်သီးဆွေးဝါးမှာကြေပြေးထားတဲ့အတိုင်းမြောက်ကိုရီးယားအစိုးရအနေနဲ့ပထမဆုံးဆောင်ရွက်လာတဲ့လက္ခဏာပါဒါပေမဲ့လည်းကိုရီးယားစစ်ပွဲအတွင်းကြာဆုံးခဲ့တဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ကြွင်းတွေကိုပြန်ပို့ပေးမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ပိုအကောင်းမြင်မိမှာပါတကယ်လို့ဒါနျူကလ িয়ার အစီအစဉ်တွေပြန်အကောင့်ထဲမဖို့နိုင်အောင်နဲ့နျူကလ িয়ার ဖြတ်သိမ်းအစီအစဉ်တွေကိုအသေးချာအသေးစိတ်သိရမယ်ဆိုရင်တော့အလွန်အလွန်အကောင့်မြင်မိပါလိမ့်မယ
်ဇွန်လကကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွင်းမစ်ဆိုင်တုံးဆက်သက်ရအဓိကနေရာကိုမကြခင်ဖြတ်သိမ်းမယ်လို့ခင်ကကြေပြေးခဲ့ကြောင်းထရမ့်ကပြောပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ဆက်သက်ရနေရာတွေကိုဘယ်အချိန်မှဘယ်လိုပုံစံမျိုးနဲ့ဖြတ်သိမ်းမလဲဆိုတော့အသေးစိတ်အစီအစဉ်တွေတော့ဒီနှစ်နိုင်ငံကြားသဘောတူညီခဲ့ကြတဲ့အချက်တွေထဲမှာမပါဝင်ခဲ့ပါဘူးခင်ဗျာ
ကောင်းအောင်တင်ပြတော့ရပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သားကြအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲဒီတိုက်ရဲ့ထုတ်လွှင့်ပေးတော့အောင်ပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင်ခရော့ချန်ရှိနေတဲ့အချိန်တွင်နောက်ဆုံးသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင
်ပါကစ္စတန်နိုင်ငံမှာလွတ်တော်ယူကောက်ပွဲအတွက်တန်းနဲ့ချီတဲ့မဲဆန္ဒရှင်တွေဒီနေ့စတင်မဲပေးပြီးနိုင်ပိုင်းကျမှာပဲနိုင်ငံနောက်တောင်ဘက်ကမဲယုံတစ်ခုရှိပောက်ကွဲမှုဖြစ်ရာကလူ30တယောက်ထက်မနည်းသေဆုံးပြီး40လောက်ထဏ်ရသွားပါတယ်ကွတ်တာမြို့ကမဲယုံမှာလူတွေစုဝေးနေတော့မော်တော်ဆိုင်ကနဲ့အသေးခံဘုံခွင်သမားကတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲအစစ်မြေရဲရရှိသူက VOE ကိုပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ညီစွမ်းမှုတွေလို့ဆွဆွတ်ထားတဲ့ Playboy model မျိုးသမီးကိုငွေပေးတယ်မတင်ကိစ္စအတွက်သမ္မတနဲ့သူ့ရဲ့ကိုယ်ပိုင်ရှင်နဲ့ Michael Cohen တို့ဆွေးနွေးထားကြတဲ့အသံမှတ်တမ်းတစ်ခုကိုအမေရိကန်ရုပ်သံ CNN ကမနေ့ကပဲထုတ်လွှင့်လိုက်ပါတယ်။သမ္မတရွေးကောက်ပွဲမှာထရမ့်ရှင်ပြန်နေစဉ်2016ခုနှစ်တည်းတုန်းကဆွေးနွေးမှုကိုရှင်းနေဖြစ်သူကလျှို့ဝှက်အသံဖန်ထားတဲ့မှတ်တမ်းကိုတော့ကိုယ်ရဲ့ရှင်ကိုယ်ပိုင်ရှင်နဲ့ Lenny Davis က CNN ကိုအသုံးပြုခွင့်ပေးလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌယန်ကလော့ဂျန်ကာတို့ဒီကနေ့ဗိုလ်ထုနဲ့တွေ့တဲ့အခါမှာတော့သွင်းကုန်စစ်ချက်ခွန်ကိစ္စကိုထိတ်တန့်ဦးစားပေးဖြစ်ဆွေးနွေးဖို့ရှိနေပါတယ်။ဥရောပကားရီပေါ်အခွန်တိုးကောင်းမဲ့အရေးဆိုင်ငံထားဖို့အမေရိကန်သမ္မတကိုစီယုံပြောဆိုမဲ့အမေရိကန်နဲ့ဥရောပစီယုံနားချပြီးအမေရိကန်နဲ့ဥရောပသမ္မတကြီးကုန်သွယ်ရေးစစ်ပွဲရှောင်ရှားနိုင်မှုမျှော်လင့်ချက်နဲ့ဥရောပကောင်စီကြီးကရောက်ရှိလာတာလည်းဖြစ်ပါတယ်။လောင်နိုင်ငံတောင်ပိုင်းမှာတနင်္လာနေ့ကရေကတာပြိုကျမှုကြောင့်အခုချိန်ထိအတိပြုနိုင်တဲ့သေဆုံးသူအရေအတွက်ဟာ19ဦးထိရှိနေပြီးလူပေါင်းရာနဲ့ချီပျောက်ဆုံးနေဆဲဖြစ်သလိုထောင်နဲ့ချီတဲ့ဒေသခံတွေလည်းအိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်။အတဖူပြည်နယ်ကဆာဗီယန်ဇနန်းတို့ရေကတာတနင်္လာနေ့နောက်ပိုင်းကပြိုကျခဲ့ရမှာတော့ကုဗမီတာတန်း 9,000 လောက်ပမာဏရှိတဲ့ရေတွေလူနေရပ်ကွက်တွေထဲစီးဆင်းပြီးရာနဲ့ချီတဲ့အိမ်တွေရေနောက်မျောပါသွားခဲ့သလိုဒေသခံတွေကလည်းအိုးအိမ်စုကထွက်ပြေးခဲ့ရတာ စုစုပေါင်း6600လောက်တည်ရှိနေပါတယ်
။တရင်ချင်းချက်ကိုကောင်းလင်းကြီးညာပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အတန်ညာဖန်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းဒိုမီတာ25 kHz 13953ည၊လိုင်းဒိုမီတာ32 kHz 13883ည၊လိုင်းဒိုမီတာ52 kHz 633နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ထုတ်လွှင့်သွားမှာပါ။ဒေါက်တာရှင်မြန်းနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နင်္ဂလာပါ
This program has come to you from the Voice of America, Washington.